ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာဟာမြန်မာနိုင်ငံမှာဆန္ဒပြပွဲတရင်ယူရင်အဖမ်းခံခဲ့ရပြီးဂျပန်တွင်မှာပဲမြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်အာဏာရပါတီကဩဇာကြီးတဲ့အောက်လွှတ်တော်မှဟိုရိုမီချီဝါတာနာဘေဟာမြန်မာစစ်ကောင်စားဗိုလ်ချုပ်မှုကြီးမဲအောင်လိုင်းနဲ့ချက်တဲ့ရင်းနေမှာတွေ့ဆုံပါတယ်ဒီတွေ့ဆုံပွဲကိုဂျပန်မြန်မာရင်ကျေးမှုမြင့်တင်ရေးဥက္ကဋ္ဌပါတက်ရောက်ခဲ့ပြီးနိုင်ငံချစ်ကြည်စီးပွားရေးဆိုင်ရာမြင့်တင်မှုတွေ့ဆုံဆွေးနွေးတာဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ဂျပန်လစ်ဘရယ်ဒီမိုကရက်တစ်ပါတီအမတ်ဝါတာနာဘေယုံကတော့သူဟာဩဂုတ်လ9ရက်ကနေ10ရက်ထိမြန်မာနိုင်ငံကိုသွားမှာဖြစ်ကြောင်းပြောပေမဲ့ဘာကြောင့်သွားမယ်ဆိုတာကိုတော့ထုတ်မပြောပါဘူးမြန်မာနိုင်ငံမှာဆက်အာဏာရှင်ဆန့်ကျင်ဆန္ဒပြဆုတ်ရှာမှုတွေကိုအာဏာသိမ်းစစ်ကောင်စီကပြင်းပြင်းထန်ထန်နှိမ်နှင်းနေချိန်မှာခီးသွားဗီဇာနဲ့မြန်မာနိုင်ငံကိုသွားရောက်တဲ့အသက်26နှစ်အရွယ်ကူဘိုတာဟာဇူလိုင်30ရန်ကုန်ဆန္ဒပြပွဲတစ်ခုမှာဖမ်းခံရတာဖြစ်ပြီးသူ့ကိုပြန်လွတ်ပေးဖို့ဂျပန်အစိုးရကတောင်းဆိုထားတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းကလည်းမြန်မာနိုင်ငံတွင်းကဆန္ဒပြပွဲတွေတရင်ယူခဲ့တဲ့ဂျပန်သတင်းတောက်ယူကီကတ်တီဆူမီကိုမြန်မာစစ်ကောင်စီကဖမ်းဆီးပြီးလေးလချာမှာမေလာထဲမှာပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်